ရခိုင်တိုင်းဒေါ်ဘုံမြို့နယ် Capital Hypermarket ဈေးဝယ်စင်တာမှာနိုဝင်ဘာ20တနင်္ဂနွေညနေပိုင်းကဖြစ်ပွားခဲ့တဲ့ပေါက်ကွဲမှုဟာဓာတုပစ္စည်းတွေနဲ့ရောစပ်ထားတဲ့လက်လုပ်ဖောက်ခွဲရေးပစ္စည်းတွေဖြစ်ကြောင်းဒေါ်ဘုံမြို့နယ်ရဲတပ်ဖွဲ့တာဝန်မှုရဲအရာရှိတူက VOA ကိုပြောပါတယ
်။အဲ့ဒါကဒီအတိအကျကိုကမသိရသေးဘူးခင်ဗျ။ဒါတော့လောလောဆယ်သူဘာလဲဟိုကျွန်တော်ဓာတုပစ္စည်းဘာပေါ့ဓာတုပစ္စည်းတွေနဲ့ဆက်ပြီးတော့လက်လုပ်ဟိုပါတဲ့ဟာမျိုးပေါ့လည်းလို့ပေါက်ပွဲရမျိုးရောဘုံတော့မဟုတ်ဘူး။အခုမှကျွန်တော်တို့ကအခုလောဆယ်ကျန်နေတဲ့ဘေးနာတက်တဲ့ပစ္စည်းတွေကျွန်တော်ကတမ်မီကဘယ်ကောပူတာတော့
Capital Hypermarket မှာ၄ချိန်ပေါက်ကွဲမှုဖြစ်ပွားခဲ့ကြောင်း Shopping Center အပေါ်ဒက် Line Number 24နဲ့26တွေမှာညနေ6နာရီထိုးကန်ကြီးက2ချိန်၊မြင်းကြီးဒက် Line Number 1နဲ့4မှာ6နာရီ15လောက်က2ချိန်ပေါက်ကွဲမှုဖြစ်ခဲ့ကြောင်းဒေါ်ဘုံမိသားဌာနကအစောပိုင်းမှာပြောခဲ့ပါတယ်ဒီပေါက်ကွဲမှုကြောင့်ဖြတ်သွားဖြတ်လာပြည်သူတွေနဲ့ဒေသခံတွေကဘုံပေါက်ကွဲမှုလို့ယူဆပြီးစိုးရိမ်မှုရှိကြောင်းသိရပါတယ်။ပေါက်ကွဲမှုကြောင့်လူတွေထိခိုက်ဒဏ်ရာရတာမျိုးမရှိဘဲအနီးနားပလတ်စတစ်အယောင်ဆိုင်ကပစ္စည်းတချို့နဲ့အချိုးရည်ပလင်းတချို့ပျက်စီးခဲ့ကြောင်းပြည်ကြားရေးဌာနကသတင်းထုတ်ပြန်ပါတယ်။ပေါက်ကွဲမှုရဲ့လက်သေးတရေခံကိုတော့အခုချိန်ထိစုံစမ်းနေသေးပဲဖြစ်ပါတယ်ခင်ဗျာ။